ီတရင်မှာ English American Style ကန်တာမှာယူတယ်ရတယ်လို့အဓိပ္ပာယ်ရတဲ့ get ကိုအခြေခံတဲ့ idiom အသုံးတစ်ချို့ကိုတင်ပြပေးမှာမို့ပထမဦးဆုံ
း get cold feet
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက get get ကဖြစ်တာ cold cold ကအေးတာ feet feet ကခြေထောက်တွေဆိုတော့စစခုရဲ့တရိုက်ဒီပေကတော့ခြေထောက်တွေအေးဆက်လာတာဖြစ်ပါတယ်လူတွေအနေနဲ့ထိုးသဖြင့်အရေးကြီးတဲ့ကိစ္စတစ်ခုလုပ်ရတော့မယ်ဆိုရင်လုပ်ဖို့အချိန်နီးလာလေကြောက်စိတ်တွေတန်တရားစိတ်တွေဝင်လာမှုကြောင့်ကျမတို့မြန်မာမှာခြေပြက်လက်ပြားအေးလာပြီးဒူးတွေတုံလာပြီးဆိုတဲ့ဆိုရွေးတွေရှိသလို idiom ဆိုတဲ့တော်ဝိုက်အသေးပေကလည်းအလားတူတယ်လို့ဆိုရမှာပါကို့ဘဝမှာအပြောင်းလဲဖြစ်စေမယ့်ကိစ္စရမျိုးစသဖြင့်နဲ့ပတ်သက်လို့နီးလာလေကြောက်လာလေတွေးလေကြောက်လေဖြစ်ပြီးမဝင်မရဲဖြစ်လာတာစိတ်ပြောင်းခြင်းစိတ်ပေါက်လာတာထွက်ပြေးခြင်းစိတ်ပေါက်လာတာတည်ရဲ့ပေါ်ကြောင်စိတ်ဝင်လာတာစသဖြင့်တို့ကိုဆလူတာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ My best friend John's wedding is next week but I'm getting worried as he seems to be getting cold feet
ကျွန်တော်ခင်ဆုံးတငယ်ချင်း John ရဲ့မင်္ဂလာပွဲကနောက်တရင်ပါလေဒါပေမဲ့လို့လေသူကြည့်ရတာအချိန်နီးလာလေကြောက်လာနေပုံရတော့ကျွန်တော်လည်းသူ့အတွက်စိတ်ပူမိရဲ့ဗျာလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ My best friend John's wedding is next week, but I'm getting worried as he seems to be getting cold feet.
ကုစလေတင်ပြပေးမှာကတော့
get into hot water
ဖြစ်ပါတယ်။စာလုံးပေါင်းက get get into get into ကအထဲကိုရောက်သွားတာ hot hot water water hot water ကရေနွေးဆိုတော့စကားစုတစ်ခုရဲ့လုံခေါက်ဒီပေကတော့ရေနွေးတဲ့ကိုရောက်သွားတာဖြစ်ပါလေရေနွေးတဲ့ကိုကြာသွားတယ်ဆိုကြတဲ့ကူကမလွယ်ကျောပြမာတာကတော့တေးကြတာဖြစ်ပါလေဒါကြောင့်ဒီအသုံးရဲ့ idiom အသေးပဲကလူတူအနေနဲ့ဒုက္ခရောက်တာပြဿနာအကြီးအကျယ်ကြုံရတာကိုဆိုလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
The two brothers always get into hot water at school as they keep picking fights with other boys.
အဲ့ဒီညီကိုနှစ်ယောက်ကကျောင်းမှာအမြဲတမ်းပြဿနာတက်တယ်။တခြားကောင်လေးတွေကိုသူတို့ကသွားပြီးရန်စလေးရှိတယ်လေလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The two boys always get into hot water at school as they keep picking fights with other boys.
ခုနောက်ဆုံးတင်ပြပေးမှာကတော့
get your act together
ဖြစ်ပါတယ်ဆာလုံးပေါင်းက GED get ကပြုလုပ်ဖို့ YOUR ယောကအသင်းရဲ့ ACT act ကအပြုမှုလုပ်ရ TOGE THER together ကအတူတကွာဆိုတော့စကူထုံရဲ့တရက်ဒီပေကတော့ကုလုပ်ရက်တွေအပြုမှုတွေကိုအတူတကွာစုထားပါပေါ့ idiom ဆိုရဲတဝိုက်ဒီပေကလည်းတိတ်မကွာလှဘူးလို့ဆိုရမှာပါဖယောဖယဲဗယံမရာဟူလို့ဒီလို့စီမရှိကမရှိစနစ်တကျလှုပ်လိလှုပ်ထမရှိတဲ့လူတူကိုစီးနဲ့ကန်းနဲ့စနစ်တကျလှုပ်ဖို့ပြောတာမျိုးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John is so disorganized if he wants to be successful in life he needs to get his act together
John ကတကယ်ကိုစီးပြက်ကန်းပြက်စနစ်တကျကိုမရှိဘူးသူ့ဘဝမှာသူ့အနေနဲ့အောင်မြင်လို့တဲ့ဆိုရင်တော့သူလောက်တာကင်တာစနစ်တကျရှိဖို့လိုအပ်တယ်လို့ထိပေးရပါလေ။ဥမာဝင်နောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ John is so disorganized. If he wants to be successful in life, he needs to get his act together.
ဒီစရင်ပါ get go ချီခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
get cold feet, get into hot water, get your act together.
တို့ဖြစ်ကြပါလေ။နောက်တွင်ဘာကုလိုချင်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်